အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်လာမယ့်အရေးကိုရှောင်ရှားနိုင်မယ်လို့သူမတင်တဲ့ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောပေမဲ့သူအစိုးရအနေနဲ့တုံ့ပြန်လှုပ်ဆောင်ဖို့အစဉ်အသင်းရှိနေတယ်ဆိုတာယုံကြည်စိတ်ချတယ်လို့ပြောပါတယ
် Well, I don't think it's inevitable. It probably will. It possibly will.It could be at a very small level or could be at a larger level.
ဒါကိုရှောင်နိုင်မယ်လို့ကျွန်တော်မထင်ပါဘူး။ဖြစ်ကောင်းဖြစ်လာပါမယ်။ဖြစ်လာနိုင်ချေရှိပါတယ်။အနည်းချင်းပဲဖြစ်နိုင်တယ်လို့အများပြားလည်းထင်နိုင်ပါတယ်။ဘာပဲဖြစ်လာဖြစ်လာကျွန်တော်တို့လုံးဝအသင့်ပြင်ဆင်ထားပြီးသားပါလို့ဗိုလ်ထူးတွေကအင်ဂျီရောမှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတထရမ့်ကပြောသွားပါတယ်။အမေရိကန်လူထုကြားမှာယောဂဗိုလ်ကူးစက်ပြန့်နှံ့နိုင်ချေအန်ဒရယ်လာလာကတိတ်နေပါတယ်လို့လည်းသမ္မတကဆိုပါတယ်။အမေရိကန်မှာယောဂဗိုလ်ကူးစက်ပြန့်နှံ့လာမှာလားဆိုတာမေးခွန်းထုတ်စရာမရှိတော့ပဲ။ဘယ်အချိန်မှလူပဏျောက်ကိုကူးစက်လာမှာလဲဆိုတဲ့မေးခွန်းပဲရှိတော့တယ်လို့ယောဂဘုတ်ထိချုပ်ကော်မတီဌာန CDC တာဝန်ရှိသူတွေကပြောပြီးနောက်တည့်မှာပဲသမ္မတထရမ့်ကအခုလိုပြောတာပါအခုလက်ရှိအခြေအနေဆိုရင်အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ထားသူအယောက်60ရှိနေပါပြီကျွန်မရဲ့တာဝန်ရှိသူတွေအဓိကစိုးရိမ်နေတာကတော့ဘယ်အချိန်မှဘယ်လိုကူးလာမှန်းမသိပဲပြန့်နှံ့ကူးစက်တာမျိုးပဲဖြစ်ပါတယ်ဒါဒီလိုဖြစ်နိုင်ခြေအလားအလာဖြစ်ရတဲ့ခုကို CDC ကဗိုလ်ဒူးနေမှာပဲကြေညာခဲ့တာပါကယ်လီဖိုးနီးယားပြည်နယ်ကလူတယောက်ဟာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်နေတဲ့ဒေသတွေစီကိုခရီးသွားခဲ့တာလည်းမဟုတ်ဗိုင်းရပ်စ်ပိုးကူးစက်ထားသူနဲ့အနီးကပ်ရှိခဲ့တာလည်းမဟုတ်ဘဲနဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ထားတယ်ဆိုတာစမ်းသပ်တွေ့ရှိခဲ့တာဖြစ်ပါတယ်